တောင်ကိုရီးယားနိုင်ငံကိုအမေရိကန်သမ္မတတာဝန်နဲ့ပထမဆုံးရောက်ရှိနေတဲ့သမ္မတဂျိုးဘိုင်ဒန်ဟာဆိုးမျိုးတော်ရောက်ပြီးမကြခင်မှာပဲကွန်ပျူတာချစ်တွေထုတ်လုပ်တဲ့ Samsung စက်ရုံစီကိုတွားရောက်လေ့လာခဲ့ပါတယ်အမေရိကန်ပြည်ထောင်စု Texas ပြည်နယ် Austin မြို့ပြင်မှာ Samsung ကုမ္ပဏီကဒေါ်လာ18ဘီလီယံအကုန်ခံပြီးတော့စောက်လုပ်နေတဲ့ကွန်ပျူတာချစ်စက်ရုံနဲ့နမူနာပုံစံတူစက်ရုံဖြစ်တာမှတွားပြီးတော့လေ့လာတာပါတောင်ကိုရီးယားသမ္မတအသစ် Yong Suk Hyo နဲ့ Samsung Electronics ကုမ္ပဏီဒုတိယဥက္ကဋ္ဌ EJ Yong တို့က Samsung စက်ရုံမှာအမေရိကန်သမ္မတ Biden ကိုကြိုဆိုခဲ့ကြပါတယ်Electronic ပစ္စည်းတွေအတွက်မရှိမဖြစ်လိုအပ်တဲ့ computer chip တွေမလုံလောက်တဲ့ပြဿနာကြောင့် American ရဲ့ motor ယာဉ်ထုတ်လုပ်ရေးအပါအဝင် electronic ပစ္စည်းတွေထုတ်လုပ်ရေးပိုင်းထိခိုက်နေချိန်မှာသမ္မတ Biden ကအခုလိုစက်ရုံကိုတွားရောက်လေ့လာတာလည်းဖြစ်ပါတယ် Texas ပြည်နယ်မှာ Samsung ရဲ့ယင်းနှီးမြှုပ်နှံမှုဟာ American ရဲ့လိုအပ်ချက်ကိုဖြည့်ဆည်းနိုင်မှာဖြစ်တယ်လို့ American ပြည်သူတွေအတွက်လဆကောင်းတဲ့အလုပ်တွေရစေမှာဖြစ်တယ်လို့အင်ပြူတော်အမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကတောင်ကိုရီးယားအသွာ Air Force One လေယာဉ်ပေါ်မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။သမ္မတ Biden ရဲ့တောင်ကိုရီးယားခီးစဉ်အတွင်းမှာမြောက်ကိုရီးယားနျူကလ িয়ার လက်နက်အရေးကိစ္စ COVID ကရောဂါကူးစက်ပြန့်နှံ့နေတဲ့ကိစ္စတွေကိုလည်းတောင်ကိုရီးယားကောင်းဆောင်နဲ့ဆွေးနွေးကြဖို့ရှိပါတယ်။တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့စီ6ရက်ကြာခရီးထွက်နေတဲ့ American သမ္မတဟာနိုင်ငံသားဘူဝါဒရေးရာတွေကိုဦးစားပေးမှာဖြစ်တယ်လို့ American ပြည်သူတွေစိုးရိမ်နေတဲ့ကိစ္စတွေကိုလည်းကင်တွယ်ဖြေရှင်းနေတယ်ဆိုတာပြသတဲ့ခီးစဉ်အဖြစ်မြင်နိုင်ပါတယ်။